အမေရိကန်ထောက်လိုင်းရေးဝန်ထမ်းဟောင်းအက်ဒဝတ်စနိုဒန်စီကတင်ကေတာတုံးထိတ်တန့်ရေးဝယ်စာရဲစာရမ်းတွေကိုရုရှားနဲ့တရုတ်နိုင်ငံတို့ကရသွားခဲ့တဲ့အတွက်သဘောထားတင်မာတဲ့နိုင်ငံတွေမှာတာဝန်ချထားတဲ့ဗြိတိရှ်အစိုးရရဲ့တရှိိုတွေကိုနေရာပြောင်းရွှေ့ခဲ့ရတယ်လို့ဗြိတိန်ထိတ်တန့်သတင်းစာတစ်စောင်ကဖော်ပြပါရယ်စနိုဒန်အမေရိကန်နိုင်ငံကနေ2013ခုနှစ်ကထွက်ပြေးသွားတော့ခိုးယူသွားခဲ့တဲ့လျော်ဝဲတင်ကေတာတုံးစာရမ်းပေါင်းတန်းကျော်ကိုရုရှားတို့ကရသွားခဲ့ပြီးတဲ့နောက်အခုလိုတရှိိုတွေကိုရွှေ့ပြောင်းလိုက်ရတာလို့ The Sunday Times သတင်းစာကပြောပါရယ်အခုလိုထွက်ပြေးသွားပြီးမကြာခင်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကစနိုဒန်ကိုယာယီနိုင်ငံရေးခလုံခွင့်ပေးလိုက်ပြီးရုရှားပြည်တွင်လှုပ်လှက်စွာသွားလာနိုင်တဲ့နေထိုင်ခွင့်ပါမစ်ကိုပါနောက်ပိုင်းမှာချပေးလိုက်တာပါလျှို့ဝှက်စာရမ်းတွေကိုအခုလိုရသွားခဲ့တဲ့အတွက်တရှိိုရဲ့လှုပ်ပုံကိုင်မုံတွေကိုတိသွားကြတာကြောင့်သူတို့ကိုနေရာပြောင်းရွှေ့လိုက်ရတာဖြစ်ပြီးတိတ်အရေးကြီးတဲ့သတင်းတွေရဖို့မဖြစ်နိုင်တော့ဘူးလို့ဗြိတိန်ဝန်ကြီးချုပ်ရုံးကရတဲ့သတင်းရင်းမြစ်ကိုကိုးကားပြီး The Times သတင်းစာကဖော်ပြပါရယ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရုံးကတော့ဘသူမှအာဏာကြားရောက်တာမျိုးမရှိဘူးဆိုတဲ့ပြောဆိုချက်ကိုလည်းတစ်ဆက်တည်းဖော်ပြထားတာပါတရုတ်နိုင်ငံကလည်းနောက်နိုင်ငံတွေရဲ့တရှိိုလုပ်ငန်းနဲ့ပတ်သက်လို့ဘလို့နီလာမျိုးတွေနဲ့လောက်ကိုင်းနေတယ်လဲဆိုတဲ့အချက်လက်တွေရသွားတယ်လို့အခြားအစိုးရသတင်းရင်းမြစ်တွေအရတထိုင်သတင်းစာကဖော်ပြသွားပါတယ်အမေရိကန်နဲ့ဗြိတိန်အစိုးရဘက်ကတော့ဒီသတင်းနဲ့ပတ်သက်လို့ဘလို့မချက်မျိုးမှမပြောသေးပါဘူး